စကိုင်းတိုင်းခပ်ပတ်ပဲကလင်းငယ်ပါသိကြခဲ့တဲ့လေကြောင်းတိုက်ခိုက်မှုစစ်ရာဇဝမှုဖြစ်စုံစမ်းဖို့ AI အဖွဲ့ကတောင်းဆိုလိုက်ပါတယ်ပြည်ကနေလကစကိုင်းတိုင်းတမူးခိုင်ခံပတ်မြို့နယ်မှာကလင်းငယ်တွေပါဝင်အရက်သား18ယောက်ထဲမှာတည်ဆုံးခဲ့တဲ့ခရစ်စတန်ဖျားချောင်းပေါ်လေချောင်းတိုက်ခိုက်မှုကိုစစ်ရာဇဝမှုဖြစ်စုံစမ်းစစ်ဆေးပေးဖို့ Amnesty International လူခွင့်ရေးအဖွဲ့ကြီးကကုလသမဂ္ဂလူမျိုးရေးကောင်စီကိုတောင်းဆိုလိုက်တာပါဇန်နဝါရီလ9ရက်နေ့ကခံပတ်မြို့နယ်ကနေရွာမှာမြန်မာစစ်တပ်ရဲ့လေချောင်းတိုက်ခိုက်မှုကြောင့်ကလင်းငယ်9ဦးပါဝင်အနည်းဆုံးဒေသခံ18ဦးသေဆုံးပြီးအရက်သား20လောက်ထဏ်ရာရခဲ့ကြတယ်လို့ဒေသခံတွေကပြောဆိုခဲ့ပါတယ်စစ်ကောင်စီကတော့ကနေရွာကခရစ်စတန်ဖျားချောင်းကိုလေချောင်းကဘုံကျဲတိုက်ခဲ့မှုကြောင့်ရသားသေဆုံးမှုတရင်ဟာတရင်မသာဖြစ်တဲ့ဆိုပြီးတုံ့ပြန်ထားပါတယ်။မျက်မြင်သက်သေတွေကတော့ဒီဗီဒီယိုနဲ့ဓာတ်ပုံတွေကိုပြန်ပြီးစမ်းသပ်ချက်ရကနေရွာဖျားချောင်းနေနေရာ3နေရာကိုစစ်ကောင်စီဘက်ကလေချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ Amnesty ဖွဲ့ကပြောခဲ့ပါတယ်ခင်ဗျ။